ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကြောင့်2020ပြည်နှစ်အမေရိကန်တကောင်စီရဲ့အပြစ်သက်ကောက်ယူရမယ့်နေရက်ကိုနှစ်ပတ်ကြာတိုးမြှင့်ရွှေ့ဆိုင်းလိုက်ပါတယ်။တကောင်စီအမည်ပေးဖို့အတရာရောက်တွားရောက်တည်ပြီးမဲ့နောက်ဆုံးရက်ကိုဇူလိုင်31ကနေဩဂုတ်လ14ရက်ထိရွှေ့ဆိုင်းမယ်လို့အမေရိကန်တကောင်စီဌာနနယ်မြေကန်ရုံးလုပ်ငန်းဆိုင်ရာဒါရိုက်တာတင်အိုဆန်ကပြောပါတယ်။တကောင်စီကောက်ယူရမှာနယ်မြေကန်ရုံးတွေကိုတော့နှစ်ပတ်ကြာပိတ်ပင်ဖို့ကြေညာခဲ့ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတကောင်စီဟာလူရည်ကိုခြိမ်းပြီးပြည်နယ်90ကကွန်ဂရက်လွှတ်တော်ကွန်ဆလေတွေရဲ့မဲဆန္ဒနယ်ကိုပြောင်းလဲသတ်မှတ်လို့ရှိပါတယ်။ဘိုးအစိုးရကအထောက်ပံ့အမေရိကန်ဒေါ်လာ 1.5 trillion ကိုပေးခွဲရရမှာလဲဒီတကောင်စီအရာပေးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းနေထိုင်သူအားလုံးပြီးခဲ့တဲ့အပတ်တည်းက my2020census.gov မှာတကောင်စီအမြင့်စင်းပေးသွင်းနိုင်ကြပါတယ်။အဲဒီလိုအမြင့်စင်းပေးဖို့ကိုလည်းတိုင်ချင်းစီကိုစာပေးဖို့တတိပေးထားပါတယ်။